မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2020ခုနှစ် January 5ရက်တနင်္ဂနွေနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြစစင်အောင်နဲ့အတူချင်ကြပြီးသွားမှာဖြစ်ပါတယ်။အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီကနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တည်ဆုံသူရေအတွက်ဟာ23ရောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစန်ကပြောလိုက်ပါတယ်။ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံပြည်မာကြီးကလာတဲ့ကုန်သည်တွေကိုစန့်ကျင်နေတဲ့တရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မြို့မှာဒီနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာတွေကတော့ရခိုင်ပြည်နယ်တဲကစစ်ဖြစ်နေတဲ့မြို့နယ်တွေမှာအင်တာနက်လိုင်းပြန်ဖွင့်ပေးဖို့တောင်းဆိုနေကြတာဘာကြောင့်ပါလဲ
ဒီရခိုင်အဲ့ဒီပလေးဘခဖြစ်နေတဲ့ဒေသမှာရှိတဲ့ပြည်သူတွေအတွက်ရောအဲ့ဒီဒေသမှာဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေသမှာမရှိတဲ့ပြည်သူတွေတိဖို့အတွက်ကောအင်တာနက်ကအရေးပါလာတယ်ပေါ့နော်လို့ကျနော်အမဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့
အတန်းအဖွဲ့သုတေသနမန်နေဂျာရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါတခါအစိုးရတပ်တွေကနယ်မြေကျူးလွန်တဲ့အတွက်စစ်ဖြစ်ရတယ်လို့ KNU ဘက်ကပြောခဲ့တာအာဖဂန်မှာတော့အမေရိကန်တပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုများလာနေတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနိုင်ငံမှာပလတ်စတစ်ကင်းစင်ရေးအစိုးရကစတင်ဆောင်ရွက်နေတဲ့အပေါ်မှာတုံ့ပြန်တဲ့အမျိုးမျိုးကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်
ရန်နိုင်ငံရဲ့မြို့တော်ဘက်ထက်မှာပြီးခဲ့တဲ့တောက်ကြာနေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီနေ့မှပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်ဆိုလီမာနီသေဆုံးသွားတာနဲ့ပတ်သက်ပြီးအီရန်နိုင်ငံနောက်တောင်ပိုင်းကအာဘတ်စ်မြို့မှာတော့လူတွေထောင်နဲ့ချီပြီးလမ်းတွေပေါ်ကိုထွက်ဝမ်းနည်းပူဆွေးကြောင်းပြသခဲ့ကြပါတယ်ဒီထဲမှာတော့အီရန်ဝန်ကြီးချုပ်အဒေါ်အဗ်ဒူမာဒီလည်းပါဝင်ခဲ့ပြီးတော့အတော်များများကတော့အမေရိကန်ချာဆုံးပါသည်ဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ဆိုလီမာနီဟာအီရန်နိုင်ငံကတ်အထူးတပ်ဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ပြီးအီရန်စစ်တပ်တွင်းမှာလည်းထင်ရှားတဲ့စစ်ဗိုလ်ချုပ်တဦးဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီနေရာမှာသူ့လက်ထောက်ဗိုလ်ချုပ်အစ္စမီလ်ဂါနီကိုခန့်အပ်လိုက်ပါတယ်အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့တစိတ်တစ်ပိုင်းဖြစ်တဲ့နိုင်ငံရဲ့ချားဆိုင်ရာကတ်တပ်ဖွဲ့ကအီရန်ထိပ်တန်းအီရန်ဘာသာရေးခေါင်းဆောင်အယာထူလာအာလီခါမီနီနဲ့တိုက်ရိုက်ထိတွေ့နိုင်တဲ့ပြည်သူစစ်အဖွဲ့ဖြစ်ပါတယ်ဒီတပ်ဖွဲ့အနေနဲ့အီရန်ရဲ့ပယ်ထိန်တုံးအစီအစဉ်ကိုကုကဲရသလိုပါရှန်ပင်လယ်ကွေ့အတွင်းအမေရိကန်ရေတပ်ကိုစောင့်ကြည့်နောက်ရောင်ခံတာစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်တာပါအခုသေဆုံးသူဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီနေရာကိုရယူတဲ့အသက်62နှစ်အရွယ်ဗိုလ်ချုပ်အစ္စမီလ်ဂါနီဟာလည်း1980ပြည့်နှစ်တွေတုန်းကအီရန်အီရန်ရှင်ကြစစ်ပွဲအတွင်းမှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာအစ်စ်ဖွဲ့စည်းတဲ့ခတ်ပြည်သူစစ်အဖွဲ့ကိုဝင်ရောက်လာသူဖြစ်ပါတယ်အခုနောက်ပိုင်းနှစ်တွေမှာခတ်ထပ်ဖွဲ့ကနိုင်ငံတွင်းစစ်ရေးနဲ့နိုင်ငံရေးကဏ္ဍတွေမှာပို့ပြီးတော့လွှမ်းမိုးလာတာပါအခုလိုဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီနေရာကိုရယူလိုက်တဲ့ဗိုလ်ချုပ်ကဏ္ဍအတွက်ကတော့အမေရိကန်ကိုလက်တုံ့ပြန်ရေးဘယ်လိုကိစ္စကိုမဆိုတာဝန်ယူရဖို့ဖြစ်လာနိုင်ပါတယ်သူဟာတည်ဆုံးသူပို့ချုပ်ကြီးကာဆမ်ဆိုလီမာနီနဲ့ကာလာရှိကြမိတ်ဆွေတွေလည်းဖြစ်ပြီးသူတို့ဟာစစ်အတွင်းကြီးပြင်းလာရသူစစ်ပွဲတွေအတွင်းမှာခင်မင်လာသူမိတ်ဆွေတွေဖြစ်တယ်လို့ပို့ချုပ်ကဏ္ဍကအရင်ကပြောမှုကြောင့်အီရန်အစိုးရသတင်းဌာန IRNA ကဖော်ပြပါတယ
်။အီရန်စစ်ပို့ချုပ်ဆိုလီမာနီတည်ဆုံးခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတွေကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချင်းချောက်မှုတွေလုပ်ခဲ့ပါတယ်။အီရန်နိုင်ငံမှာအမေရိကန်ရဲ့ဒီအဝေးထိန်း drone နဲ့တိုက်ခိုက်မှုတွင်အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီတည်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမနေ့စနေနေ့ကတရားဝင်ပြောကြားခဲ့ပါတယ်။ဆိုလီမာနီကိုအချိန်တော်ကြာကလေးကတုတ်တင်ဖို့ရှိခဲ့တာဖြစ်ပြီးတော့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတာတွေဆက်လုပ်နေမယ်ဆိုရင်တိုက်ခိုက်မှုအန္တရာယ်တွေနဲ့ပို့ပြီးတော့ရင်ဆိုင်လာရနိုင်ဖွယ်ရှိတယ်။ဆိုပြီးတော့သမ္မတထရန့်ကသတိပေးပါတယ်။အမေရိကန်အနေနဲ့စစ်ပွဲကိုစောင့်ဖို့အတွက်အခုလိုတိုက်ခိုက်တာမဟုတ်ပဲစစ်ပွဲကိုအဆုံးသတ်ဖို့တိုက်ခိုက်တာဖြစ်ကြောင်းအီရန်ပြည်သူတွေကိုသူ့အနေနဲ့အလွန်ပဲလေးစားပြီးတော့အီရန်ပြည်သူတွေဟာထူးခြားပြီးအလားအလာကောင်းတဲ့အများကြီးရှိကြောင်းအီရန်နိုင်ငံမှာဆိုးရအပြောင်းလဲဖြစ်ဖို့အတွက်လှုံ့ဆော်နေတာမဟုတ်ပဲဒါပေမဲ့အီရန်အနေနဲ့အိန္ဒိယနိုင်ငံတွေမ မှာဂျာဂန်တက်တွေကိုထားပြီးဒီစားတွေမှာမတိမငိမ်ဖြစ်အောင်လုပ်နေတာပါဝင်ရန်လိုတဲ့လုပ်ရက်ဒီလုပ်နေတာကိုချက်ချင်းအဆုံးသတ်ဖို့လိုတယ်ဆိုပြီးတော့ဒေါနယ်ဒ်ထရမ့်ကပြောပါတယ်တကယ်လို့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတိုက်ခိုက်လာမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်းများစွာကဒီအီရန်ကအမေရိကန်တရားခံ52ဦးကိုဖမ်းထားတာကိုရည်ရွယ်ပြီးတော့အီရန်ရဲ့နောက်ထပ်နေရာ52ခုကိုအလင်းမြန်ပြင်းပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်တယ်ဆိုပြီးတော့ဒေါနယ်ဒ်ထရမ့်ကTwitter ကနေစနေနေ့မှာပြောပါတယ်ဒါပြင်အီရန်စစ်ဗိုလ်ချုပ်ဆူလိုင်မာနီဟာအမေရိကန်အီရန်နဲ့အီရတ်ပြည်သူထောင်ပေါင်းများစွာတည်ဆုံခဲ့တဲ့ကိစ္စမှာတာဝန်ရှိတဲ့သူဖြစ်တယ်လို့လည်းသူကပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်အမတ်84လက်တရင်ဟာမြောက်ကရိုလိုင်းနားပြည်နယ်ဖို့ဒ်ဘရက်မြို့ကနေကူဝိတ်နိုင်ငံကိုမနေ့စနေနေ့မှာထွက်ခွာသွားခဲ့ပါတယ်ဒီနေ့မှာပဲဆူလိုင်မာနီတည်ဆုံခဲ့တာနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံရဲ့အုပ်ချုပ်ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမေနီကလည်းဒီတည်ဆုံမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်ဆိုပြီးတော့ကတိမေးထားပါတယ်ခင်ဗျာ
ကင်ညာနိုင်ငံကန်ယူရန်ဒေတာလာမှုမှရှိတဲ့အမေရိကန်တပ်နဲ့ကင်ညာတပ်ဖွဲ့အခြေစိုက်စခန်းကိုဒီကနေ့တနင်္ဂနွေနေ့မှာဆိုမာလီအယ်ရှာဘတ်အဖွဲ့ကတိုက်ခိုက်ခဲ့တယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်ကင်ညာက2011ခုနှစ်ကတည်းကနေဆက်ကိုတပ်ဖွဲ့တွေစစ်လွတ်ထားတာပါအခုတိုက်ခိုက်မှုမှာအယ်ရှာဘတ်အဖွဲ့ကလေရင်စင်ကွင်းလုံခြုံရေးစနစ်ကိုချိုးဖျက်ဖို့ကြိုးပမ်းတာဖြစ်တယ်လို့ကင်ညာစစ်တပ်ပြောခွင့်ရဗိုလ်ချုပ်ကြီးဖောလ်နာဂျူမာကပြောပါတယ်တိုက်ခိုက်မှုကမနေ့အစောပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးလုံခြုံရေးစနစ်ကိုအောင်မြင်စွာကာကွယ်နိုင်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုအတွင်အကြမ်းဖက်အဖွဲ့ကတေဆုံးသူ၄ဦးအလောင်းတွေကိုရှာဖွေတွေ့ရှိထားပါတယ်လီယင်စင်ဝင်းတစုံတရာထိခိုက်မှုမရှိပေမဲ့စီလောင်ကန်တချို့တော့မီးလောင်ပျက်စီးခဲ့တယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်။မီးလောင်မှုကိုလည်းထိန်းချုပ်ထားနိုင်ပြီးတော့လုံခြုံရေးအစီအမံတွေလည်းလုပ်နေကြောင်းကိုသူကပြောပါတယ်။ဒီလိုတိုက်ခိုက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ African Syria American တပ်ဖွဲ့ AFRICOM ကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ El Shabab အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဩစတြေးလျနိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တည်ဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားလိုက်ပါတယ်ဒေါ်မီကအခုသတင်းဘက်ကမှပို့ပြီးတော့အချိန်ပြင်းလာတာကြောင့်ဒီဒေါ်မီတွေကိုငြိမ်းသက်ဖို့အတွက်နောက်ထပ်ရန်တပ်ဖွဲ့ဝင် 3,000 လောက်ကိုလည်းခေါ်ယူလိုက်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်လာမယ့်24နှစ်ကာလဟာဩစတြေးလျနိုင်ငံအတွက်အလွန်ကိုခက်ခဲတဲ့ကာလကိုရင်ဆိုင်နေရတာဖြစ်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကရုပ်သံကနေအဆင့်ပြောကြားခဲ့ပါတယ်ဩစတြေးလျနိုင်ငံကဒီအနည်းဆုံးပြည်နယ်3ခုမှာမနေ့စနေနေ့ကတော့လေတိုင်တုံးပြင်ထန်တာရဲ့အပူချိန်မြင့်လာတဲ့ကြောင့်တော်မီလောင်ကျန်းတဲ့နေရာဟာပုံများလာခဲ့ပြီးလွန်ခဲ့တဲ့2ရက်အတွင်းဒီတော်မီတွေကိုငြိမ်းသက်ဖို့ကြိုးစားရင်းသားဖား2ယောက်လည်းတည်ဆုံသွားခဲ့ပါတယ်တည်ဆုံသွားတဲ့ဒီသားဖား2ယောက်ဟာအသက်88နှစ်အရွယ်ဒစ်ကလန်ဆိုသူနဲ့သူ့ရဲ့သားဖြစ်သူအသက်43နှစ်အရွယ်ကလေတန်တို့ဖြစ်ကြပါတယ်သူတို့ရဲ့ရုပ်လောင်းတွေကိုကန်ဂရူးချွန်းကလမ်းမပေါ်မှာမနေ့စနေနေ့ကတွေ့ရှိခဲ့တာဖြစ်တယ်လို့ဩစတြေးလျအနာပိုင်းကပြောပါတယ်ဒီဒေါ်မီဟာဩစတြေးလျနိုင်ငံတမိုင်းမှာအဆိုးဝါးဆုံးလောင်ကျွမ်းတဲ့ဒေါ်မီလည်းဖြစ်ပါတယ်မီလောင်ကျွမ်းမှုကြောင့်ဩစတြေးလျနိုင်ငံတဝန်းအပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်ခဲ့ပြီးတော့မြို့တော်ကင်မရာမှာဆိုရဲအပူချိန်ဟာ109ဒီဂရီဖာရင်ဟိုက်အထိရှိခဲ့ပြီးဆစ်ဒနီမြို့နောက်ဘက်ကပန်ရစ်မြို့မှာဆိုရင်လည်းအပူချိန်ဟာ120ဒီဂရီဖာရင်ဟိုက်အထိမနေ့ကရှိခဲ့ပါတယ်ဒီဒေါ်မီကိုငြိမ်းသက်တဲ့မိသားသမားတွေကိုအကူအညီပေးဖို့အတွက်ကမ္ဘာတဝန်းကနေအလူငွေထည့်ဝင်နေကြတာဟာအခုဒီကနေ့မှဆိုရင်တော့ဩစတြေးလျဒေါ်လာ25သန်းရရှိထားပြီလို့လည်းသိရပါတယ်။ဒါပေမဲ့ဒီကနေ့မှတော့အပူချိန်နည်းနည်းရော့ချလာခဲ့ပြီးတော့လေကလည်းတိတ်မပြင်းထန်တော့တဲ့အနေအထားကိုရောက်နေတယ်လို့ဩစတြေးလျဘက်ကပြောပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဌာနဟာတိတ်ကိုကြီးမားတဲ့စိုက်ဘာတိုက်ခိုက်မှုနဲ့ကြုံတွေ့နေရတယ်လို့တနင်္ဂနွေနေ့မှာပြောပါရယ်။ဒါဟာရည်ရွယ်ချက်နဲ့ပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့အခုထိဆက်လက်တိုက်ခိုက်ခံနေရဆဲဖြစ်တဲ့အကြောင်းကိုနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါရယ်။အရင်ကဒီလိုတိုက်ခိုက်မှုမျိုးတွေဥရောပနိုင်ငံတွေခံရဘူးတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်။တိုက်ခိုက်မှုတွေကာကွယ်ရေးလုပ်ငန်းတွေကိုအလင်းမြန်ဆောင်ရွက်နေပြီးပူးပေါင်းဆောင်ရွက်ရေးကော်မတီကိုလည်းဖွဲ့စည်းထားတယ်လို့ပြောပါရယ်။ဒီတိုက်ခိုက်မှုကစနေနေ့ကဩစတြေးလျဂရ Greens Party က Conservative Party နဲ့ညှိနှောင်းဖွဲ့ဖို့သဘောတူပြီးနောက်မှာပေါ်ပေါက်ခဲ့တာပါ။2018ခုနှစ်ကလည်း Germany အစိုးရ IT ကွန်ရက်ကိုတိုက်ခိုက်ခံခဲ့ရပူပါတယ်။မနစ်ကတော့ဆေးရုံနဲ့ဗန်တွေရေကောက်ပွဲစနစ်တွေနဲ့ကုမ္ပဏီလျှို့ဝှက်ချက်တွေနဲ့ရန်ပုံငွေစီရင်စရာတွေကိုထိုးဖောက်ဝင်ရောက်နိုင်တဲ့စိုက်ဘာတိုက်ခိုက်မှုတွေကိုကာကွယ်ဖို့ဥရောပသမဂ္ဂ EU ကအစီအမံတွေလုပ်ခဲ့ပါတယ်။
ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံပြည်မာကြီးကနေလာတဲ့ကုန်းတွေကိုဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မြို့မှာကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံပြည်မာကြီးရှန်သန်းမြို့နဲ့ကပ်ရက်ဖြစ်နေတဲ့ဟောင်ကောင်ဘတ်ချန်းကရှန်ရွှေမြို့မှာဆန္ဒပြခဲ့ကြတာပါ။တရုတ်နိုင်ငံကကုန်းတွေဟာရှန်သန်းမြို့မှာပြန်ရောက်ချဖို့အတွက်ဟောင်ကောင်မှာလာပြီးတော့ကုန်ပစ္စည်းတွေကိုနှစ်ပေါင်းများစွာကလေးကဝယ်ယူခဲ့ကြတာဖြစ်ပါတယ်။အနေအဝန်ဆောင်တွေဝန်ဆင်ထားတဲ့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်မှာထူးဆန်းတဲ့ကူးစက်ရောဂါတစ်မျိုးဖြစ်နေတာကိုရည်ညွှန်းတဲ့အနေနဲ့ဆာ့စ်အဖျားရောဂါဒီဆိုင်းဘုတ်တွေခံပြီးတော့ဆန္ဒပြခဲ့ကြတာပါ။တရုတ်နိုင်ငံအလယ်ပိုင်းဝမ်မြို့မှာလူ44ယောက်ထပ်မင်းအဆုတ်အေးမိတဲ့ဗိုင်းရပ်စ်ရောဂါပိုးကူးစက်ခံခဲ့ရပြီးတော့ဟောင်ကောင်မှာလည်းဒီဗိုင်းရပ်စ်ပိုးကူးစက်ခံရတာ9ယောက်လောက်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦးတလုံးပြိုကျတာကြောင့်လူ24ဦးသေဆုံးပြီးတော့23ဦးဒဏ်ရာရခဲ့ပါတယ်။အပြက်စီးပုံတွေကြားထဲမှာတချို့ပိတ်မိနေတုံးပဲလို့လည်းတာဝန်ရှိသူတွေကပြောပါတယ်။မြို့တော်ဖနွမ်းပင်အနောက်တောင်ဘက်မိုင်တရာလောက်ရှိတဲ့ camp ဆိုတဲ့ကမ်းရိုးတန်းမြို့ကခုနှစ်ထပ်တိုက်အဆောက်အဦးတောက်ကြနေတုံးကပြိုကျခဲ့တာဖြစ်ပါတယ်။ခရိုင်တွင်းဆောက်လက်ဆအဆောက်အဦးပြိုကျတာကြောင့်လူ28ဦးသေဆုံးတဲ့ဖြစ်ရပြီးနောက်တစ်နှစ်မှာပဲအခုလိုနောက်ထပ်အဆောက်အဦးပြိုကျမှုကြောင့်အသေးအပြောက်များခဲ့ပါတယ်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဇက်တိုင်နာဆင်ကြားရပါမယ်။ရခိုင်လက်နက်ကင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာပြည်သူတွေသတင်းချက်လက်အမြန်ဆုံးသိရှိနိုင်ဖို့နဲ့အခက်အခဲဘေးဒုက္ခတွေကိုအမြန်ဆုံးသတင်းပို့နိုင်ရေးရခိုင်ပြည်နယ်ထဲကမြို့နယ်တချို့မှာပိတ်ထားတဲ့အင်တာနက်လိုင်းတွေအမြန်ဆုံးပြန်ဖွင့်ပေးဖို့ပြည်သူတွေကလက်မှတ်ရေးထိုးတောင်းဆိုနေကြပါတယ်။ဒီမိုကရေစီအခြေခံလူ့ခွင့်ရေးဖြစ်တဲ့သတင်းအချက်အလက်ရယူနိုင်ဖို့အစိုးရကိုရခိုင်လွှတ်တော်အပါအဝင်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေကတောင်းဆိုနေပေမဲ့အခုချိန်အထိအရေးတယူဖြည့်ရှင်းပေးခြင်းမရှိသေးဘူး။လို့လဲရခိုင်အမျိုးသားပါတီ ANP ဘက်ကပြောပါတယ်ဒီအကြောင်းကိုတော့မတ်စုံမောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်စစ်ဖြစ်လာတာနှစ်ချီလာပြီဖြစ်တဲ့ရခိုင်ပြည်နယ်တွင်ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဆက်ပြင်းထန်နေတဲ့အချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေဆက်လက်ဖြတ်တောက်ထားတဲ့အနေအထားဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကနေစလို့စစ်ဖြစ်နေတဲ့ချင်းပြည်နယ်တွေကမြို့နယ်တစ်မြို့အပါအဝင်ရခိုင်ပြည်နယ်အတွင်းကမြို့နယ်တချို့ကိုပါပြည်ထောင်စုဆိုရဆက်သွယ်ရေးဝန်ကြီးဌာနကနေနိုင်ငံတော်လုံခြုံရေးအကြောင်းပြဖြတ်ထုတ်ခဲ့တာပါအခုချိန်ထိလည်းရခိုင်ပြည်နယ်မင်းပြားကြောက်တော်ပုံနှကျွန်းနဲ့မြောက်ဦးမြို့နယ်တွေမှာအင်တာနက်ဆက်လက်ဖြတ်တောက်ထားတဲ့အခြေအနေဖြစ်နေတာကြောင့်ရခိုင်ပြည်နယ်အတွင်းကဒေသခံပြည်သူတွေအပါအဝင်ရခိုင်လွတ်တော်နိုင်ငံရေးပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေလူ့ခွင့်ရေးလှုပ်ရှားသူတွေဘက်ကရခိုင်ပြည်နယ်မှာအမြန်ဆုံးအင်တာနက်တွေပြန်လည်ဖွင့်လှစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒီလိုမျိုးရခိုင်ပြည်နယ်တွင်းအင်တာနက်တွေအမြန်ဆုံးပြန်လည်ဖွင့်လှစ်ပေးဖို့ပြည်ထောင်စုအစိုးရကိုပြည်သူအများကလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတစ်ရက်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအသံအဖွဲ့ကဦးဆောင်ပြီးဆောင်ရွက်နေပါတယ်လာမယ့် January 21ရက်နေ့နောက်ဆုံးထားပြီးတော့ကောက်ခံမှာဖြစ်ပြီးတော့ပြည်ထောင်စုအစိုးရပြည်ထောင်စုအစ်စ်လွှတ်တော်တွေစီကိုပေးပို့သွားမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအသံအဖွဲ့ကသုတေသနမန်နေဂျာကိုရဲဝေဖြိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့အဓိကပထမတစ်ချက်ကကြတော့ဒီရခိုင်ပြည်နယ်မှာပေါ့နော်ပြည်သူတွေကိုအတိအပြည့်အကြောင်းကြားခြင်းမရှိဘဲနဲ့ပေါ့နော်ရုပ်တရက်အင်တာနက်ဖြတ်တောက်မှုတွေလုပ်တယ်အချို့မျိုးတွေဒီမှာဆိုအင်တာနက်ကိုလုံးဝဖြတ်တာမဟုတ်ဘူးနဲ့အင်တာနက် live stream မျိုးတွေလုပ်တယ်ပေါ့နော်ဒီရခိုင်မှာရှိတဲ့ပြည်သူတွေကိုယ်တိုင်ပေါ့နော်ဒါကိုစိုးရင်ကြောင်းကြားမှုဖြစ်လို့လည်းမဟုတ်ဘဲနဲ့နိုင်ငံလုံးမှာရှိတဲ့ပြည်သူတွေကိုယ်တိုင်ဟိုကြောင်းကြားဆိုရင်ဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲဒီကမှဒီကျွန်တော်တို့အစိုးရနဲ့ဒီတမတော်ရဲ့တရားလည်းလုံးနေရတာဟာပြန်လည်းထိကောင်းနိုင်မယ်လို့ထင်တယ်ပေါ့နော်အဲ့ကကြောင့်မလို့ပထမကဒီပြည်သူပြည်ရဲ့လုံးကိုသတင်းစကားပါတာပေါ့နော်ရခိုင်မှာတော့ဒီလိုတွေဖြစ်နေပေါ့နော်ဒါတွေကအချိန်မီအခြားနဲ့အခြားနေရာကြီးကြောင်းလာနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကနေပြီးတော့အချိန်မီပေါ့နော်ဒါတွေကိုကန့်ကွက်ဖို့ဆုံးချဖို့လိုအပ်တယ်ပေါ့နော်ဒီရခိုင်လက်ပတ်မှာချင်းလက်ပါမယ်အခြားတိုင်းသားလက်ပါမယ်တို့တွေကိုယ်တိုင်မဟုတ်ဘူးနဲ့အခြားတိုင်းနိုင်ငံလုံးမှာရှိတဲ့ဟိုပြည်သူတွေကပါဒါကိုတောင်းဆိုတဲ့ဒီအခါမှာအင်တာနက်ဖြတ်တောက်မှုတွေကိုဆန့်ကျင်ကွက်တဲ့ဆိုရက်သဘောနဲ့လည်းမဲ့ဒီထက်ကိုလောက်တာပါခင်ဗျာ
စစ်ဖြစ်နေတဲ့နေရာတွေမှာအင်တာနက်ဖြတ်တောက်ထားတာကတော့တောင်းနဲ့ချီနေပြီဖြစ်တဲ့စစ်ပြေးနေရတဲ့ပြည်သူတွေရဲ့သတင်းအချက်လက်မှန်ရယူနိုင်မှုစစ်ပြေးဒုက္ခသည်တွေလက်တလောကြုံနေရတဲ့အခက်အခဲဒုက္ခတွေကိုသက်ဆိုင်သူတွေသိအောင်အမြန်ဆုံးပြောပြနိုင်မှုအခက်တွေ့စေတာမှုအင်တာနက်ဖြတ်တောက်တာဟာအင်တာနက်အနေရကြီးတဲ့လုပ်ရဖြစ်တယ်လို့လည်းအတန်ကကိုရဲဝေဖြူအောင်ကပြောပါတယ်
ဒီဘက်ဆိုင်အဲ့ဒီပလီဘခဖြစ်နေတဲ့ဒေသမှာရှိတဲ့ပြည်သူတွေအတွက်ရော အဲ့ဒီဒေသမှာဘာတွေဖြစ်နေလဲဆိုပြီးတော့အဲ့ဒီဒေသမှာမရှိတဲ့ပြည်သူတွေတိဖို့အတွက်ကောအိန္ဒနာကအရေးပါလာတယ်ပေါ့နော်ဆိုလိုချင်တာကဘယ်နေရာမှာဘယ်နေရာမှာတိုက်ပွဲတွေဖြစ်နေပြီဆိုပြီးတော့အဲ့ဒီဒေသမှာရှိတဲ့လူတွေတိတဲ့အခါကျမှအဲ့ဒီဒေသမှာရှိတဲ့လူတွေကဘက်ဘက်ကိုတော့တင်းချောင်းအောင်ဆိုဘက်ကိုပြီးရမယ်ဆိုတဲ့ဟာမျိုးတိနိုင်မှာပေါ့နော်ပြီးရတဲ့အခါမှာဒီထုတ်ပြန်မှုတွေပေါ့ဥပမာဆိုရင်ကျွန်တော်တို့ဒီကခိုင်ရေးဆောင်ဘက်ကတိမယ်ဆိုရင် AA ပေါ့နော်ခိုင်တက်မလို့ဘက်ကနေပြီးတော့ဘယ်နေရာတွေမှာဟိုပေါ့နော်ဒီတိုက်ပွဲတွေဆင်ခဲ့မဲ့ဖြစ်မယ်ဆိုတော့ပုံမှန်ထုတ်ပြန်လေးရှိတယ်ဆိုတော့အဲ့ထုတ်ပြန်လေးရှိတဲ့ဟာတွေကိုပြည်သူတွေကဖတ်ပြီးတော့မှသူတို့တွေကဘယ်လိုပြေးရမလဲဟိုဘယ်လိုတိုင်းချောင်းအောင်မလဲဆိုတာဟာဒီမှာအခုကတစ်ဖက်ကနေဖြစ်တောင်းလိုက်တဲ့အခါကျတော့ဘာမှမသိနိုင်တော့ဒီထုတ်ပြန်တဲ့ကိစ္စတွေကခိုင်တိစမှာတကယ်ဖြစ်နေတဲ့ကိစ္စတွေမသိတော့ဘဲနဲ့တော့တမန်ကမျက်ခြေပြအောင်လုပ်နေလို့တော့မှဟိုထင်အောင်ထင်မှဖြစ်လာနေစီလေပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်အင်တာနက်ဖြတ်တောက်မှုတွေပြန်ဖွင့်ပေးဖို့ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရကိုအရေးတကြီးတောင်းဆိုနေပေမဲ့လို့အလေးနက်ထားပြန်လဲဖြေရှင်းပေးတာမရှိဘူးလို့လည်းရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကပြောပါတယ်ဒါကတော့နိုင်ငံသားတွေရဲ့အခြေခံလူခွင့်ချိုးဖောက်မှုဖြစ်ပြီးဒီမိုကရေစီအစိုးရတရမလုပ်အပ်တဲ့လူရဲ့အဖြစ်လဲသူကပြောပါတယ
်ဘာလို့ပါတီရဲ့လက်တော်ကိုယ်စားလူအနေနဲ့လည်းတက်ပေါ်မှာပြန်ကြတော့ဆွေးနွေးတယ်လို့ရှိတာပြီးဒါမဲ့ဒီအစိုးရဆေးရပိုင်းကအခုရှိတဲ့ဘာမှပြန်ကြဆောင်ရွက်တာလည်းမရှိဘူးအလုပ်ရှင်တွေလုံးနေအလုပ်မျိုးကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ပြောခွင့်ဒီမိုကရေစီဆန်နေမှာမှမကိုင်းနေတဲ့ဒီလိုမျိုးလက်တွေ့ပိုင်းတွေဆိုတော့ကျွန်တော်တို့ကအမျိုးရင်းကျွန်တော်တို့ပါတီအနေနဲ့လေထုတ်ရှားပြီးကျွန်တော်တို့လေအတူတန်းဆိုရင်ဒီလိုအမျိုးရင်းလက်ရှိနေကြပါတယ်
လာမယ့် January 22ရက်နေ့မှာတော့ရလာတဲ့လက်မှတ်တွေကိုစူးစီးပြီးတော့သက်ဆိုင်တဲ့အစိုးရနဲ့လွှတ်တော်တာဝန်ရှိတဲ့သူတွေကိုတောင်းဆိုကြမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုဖော်ဆောင်နေတဲ့လူထုကရွေးချယ်ထားတဲ့အစိုးရတည်းရဲ့အနေနဲ့ပြည်သူအများရဲ့သဘောဆန္ဒကိုအလေးထားမယ်လို့မျှော်လင့်ကြောင်းလည်းဥဆောင်လှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။ခုကရင်ပြည်နယ်ဘက်ကတိုက်ပွဲတွေဘက်ကိုလည်းကြည့်ကြရအောင်ပါ2020ပြည်နှစ်အစသတင်းတပတ်မပြည့်ခင်မှာပဲကရင်မျိုးသားလူမျိုးရေးတပ်မဟာ9ကတပ်ရင်းတပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ပနမအပြည့်ရက်စဲရေးသဘောတူထားတဲ့အတိုင်းမဟုတ်ဘဲအစိုးရတပ်ဖက်ကနယ်မြေကျူးကျော်လာလို့အခုလိုတိုက်ပွဲတွေဖြစ်ရတဲ့အကြောင်း KNU ရဲ့မူတယောခရိုင်ဥက္ကဋ္ဌကပြောပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မကြာသေးခင်နှစ်သက်မကူးခင်ကာလမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့ကရင်အမျိုးသားအစည်းအရုံးကခေါင်းဆောင်တွေဟာနှစ်ဖက်ဆွေးနွေးမှုလုပ်ခဲ့တာပါဒါပေမဲ့နယ်မြေသတ်မှတ်ထားတဲ့အတိုင်းမလိုက်နာတဲ့အတွက်မြန်မာစစ်တပ်နဲ့ KNU တပ်တွေဟာတိုက်ပွဲတွေနှစ်ကြိမ်ဖြစ်ပွားခဲ့ရပါတယ်ကရင်မျိုးသားလူမျိုးရေးတပ်မူတယော်ခရိုင်ဥက္ကဋ္ဌစောတန်တာကအခုလိုပြောပါတယ
်ဇန်နဝါရီလနေ့ရက်နေ့မှာလေ
ဟုတ်ကဲ့
ဝါဆိုဟိုယူအာနိုင်ခိကမူခိကနေနော်တကယ်ရကတော့အစိုးရတံတားပဲကတယောက်တဆုံးတယ်နောက်ပြီးတယောက်တရရရှိတယ်ကလေး KNL တက်မှ9ပဲတော့ဖြစ်ခိုင်းတယ်ရမရှိဘူးနော်ဟိုအစိုးရတားကျတာအင်အား40လောက်ရှိနေဟုတ်ကဲ့အဲ့ဒါပြည်နယ်တို့ပဏမဖြစ်ခိုင်းရဆေးရကလာတော့ကအဲ့ဒါဒီဖက်နဲ့တစ်ဖက်ချစ်ချွမှုမဖြစ်အောင်တတ်မှတ်ထားတဲ့လမ်းကြောင်းပေါ့လေအဲ့ဒါသမထားတဲ့နေရာကျော်လို့ပြီးတော့အဲ့ဒါကြည့်ရပ
ါတက်မှာငါနဲ့ဇန်နဝါရီလ3ရက်နေ့မှာပဲနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့ရတယ်လို့လည်းပြောပါတယ
်ပြည့်သူလှုပ်ရှားလာတာနှစ်ခွဲ့ပေါ့လေအဲ့ဒါယူစလီနော်ဖက်ကတစ်ခွဲ့အရှိသက်တစ်ခွဲ့အရှိသက်တစ်ခွဲ့လည်းကျော်ကလုတ်ကြီးပေါ့လေအဲ့အဲ့မှာလည်းကျွန်တော်တက်မှာငါတက်ခွဲ့လေးနဲ့တခါဖြစ်စမှုဖြစ်ခဲ့သေးတယ်ဒီအဲ့3ရက်နေ့နေနေပြီးခဲ့တယ်။ဝါစုခုနဲ့ကျွန်တော်တို့တက်မှာငန်းနဲ့တာရင်းနေရာနေခွဲဆုံးပေါ့။ဖြီတိုင်းဖြီတိုင်းအစူနေနေဥကျော်လာတဲ့အတွက်ကျွန်တော်စမတ်ထားတဲ့နေရာကိုကျော်လွန်ပြီးတော့အဲ့ဒါရမိမိတို့ကတွေ့တဲ့အနေနဲ့ဒီလိုမျိုးဖြီရတာပါ
။မြမအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးကြပါမယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးဆက်လုသွားမယ်လို့သမ္မတထရမ့်အစိုးရကအခိုင်အမာပြောထားချိန်မှာပဲအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်တွေကြဆုံတရားရတဲ့အရေးအတွက်လည်းတိုးလာနေပါတယ်။အာဖဂန်ကအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုရှော့ချရေးကိစ္စဟာ တာလီဘန်တွေနဲ့ငင်းချမ်းရေးသဘောတူညီချက်တစ်ခုရတာမရတာနဲ့တိတ်ပြီးတော့သက်ဆိုင်လာတာမဟုတ်ဘူးလို့သမရအင်ဗျူတော်ကပြောထားပါတယ် VOA သတင်းတောက်မိုဟာမက်အမာဒီရဲ့သတင်းလွှာကိုကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါအမေရိကန်တပ်သားအနည်းဆုံး20အာဖဂန်မှာ2019ခုနှစ်တွင်ကြာဆုံးခဲ့ရပါတယ်။ဒါက2014အကုန်မှာ NATO စစ်စင်အာဖဂန်မှာအဆုံးသတ်ပြီးကြတဲ့ကဆိုရင်သေဆုံးမှုအများဆုံးပါ။အမေရိကန်ရဲ့အရှိကြာဆုံးဒီစစ်ပွဲကိုအဆုံးသတ်နိုင်ရေးတာလီဘန်တွေနဲ့တိုက်ရိုက်ငြင်းချင်းဆွေးနွေးနေစဉ်အခုလိုကြာဆုံးရတာပါ။2019စက်တင်ဘာလဆိုင်ပိုင်းတုန်းကတော့တာလီဘန်တွေနဲ့ငြင်းချင်းဆွေးနွေးနေတဲ့အမေရိကန်ကိုယ်စားလှယ်ဇာမီခါလီဇက်ကထူးခြားတဲ့သဘောတူမှုတစ်ခုရခဲ့တာကို
အခုသဘောတူညီချက်မှာထည့်သွင်းထားတဲ့အတိုင်းရှေ့ဆက်လုသွားနိုင်ရင်တော့135ရက်အတွင်းကျွန်တော်တို့အနေနဲ့အမေရိကန်တပ်တွေချထားတဲ့အခြေစိုက်စခန်း5ခုကနေပြန်ဆုတ်ပေးမှာပါ
။ရက်တချို့အကြမ်းလဲတမနာထရမ်ကတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ဝါရှင်တန်မှာသူကိုယ်တိုင်တွေ့မယ်လို့ပြောခဲ့ပြီးကမှနောက်ရက်အနည်းငယ်မှာပဲပြန်ဖြတ်လိုက်ရပြီးအခုလိုဆိုပါတယ
်။ We had peace talks scheduled a few days ago
ရင်းရင်းဆွေးနွေးပွဲတွေကိုလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမှာလုပ်ဖို့ကျွန်တော်တို့စီစဉ်ထားခဲ့ပါတယ်။ဒါပေမဲ့သူတို့ဘက်ကပေါ်တိုရီကိုနေပြည်တော်ကမြင့်မြတ်တဲ့အမေရိကန်စစ်သားတဦးနဲ့အပြစ်မဲ့ပြည်သူ12ဦးကိုတပ်ပစ်ခဲ့တာကိုပါသိလိုက်ရတာမို့အခုဒီဆွေးနွေးပွဲတွေကိုပြန်ဖြတ်လိုက်ရပါပြီ။အခုလိုတိုက်ခိုက်ပြီးတော့သူတို့အင်အားကိုပြနိုင်မယ်လို့သူတို့ဘက်ကထင်ခဲ့တာပါ။ဒါပေမဲ့တကယ်သူတို့ပြလိုက်တာကလုံးဝအားနည်းနေတာကိုပါ။ပြီးခဲ့တဲ့၄ရက်အတွင်းမှာပဲကျွန်တော်တို့ရန်သူတွေအပေါ်အရင်တစ်ခါမှမကြုံမှုအောင်ပြင်းထန်တဲ့တိုက်ခိုက်မှုတွေလုပ်နိုင်ခဲ့ပြီးတော့ဒါမျိုးကရှေ့မှလည်းဆက်လုပ်သွားမှာပါ
။သမ္မတထရမ်အနေနဲ့အာဖဂန်ကအမေရိကန်တပ်တွေကိုနိုဝင်ဘာလကမှသွားတွေ့ခဲ့ပါတယ်။အဲ့ဒီမှာအမေရိကန်တပ်သား12,000ခန့်ချထားခဲ့ပါတယ်။ဒါပေမဲ့ဒီတပ်တွေရှော့ချမှုကအမေရိကန်ရဲ့စစ်စင်ရေးကိုရှော့စေမှာမဟုတ်ဘူး။ခေတ်မီလက်နက်တွေချထားနိုင်တာကြောင့်တပ်သားနည်းနည်းနဲ့ပိုတိုက်နိုင်မှာပါလို့သမ္မတထရမ်ကပြောခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းအာဖဂန်မှာစစ်ပွဲအဆုံးသတ်နိုင်ဖို့တခုတည်းသောနည်းလမ်းကနိုင်ငံရေးသဘောတူမှုရဖို့ပဲဖြစ်တယ်လို့ပြောပြီးအခုလိုဆက်ပြောခဲ့ပါတယ
် Doesn't mean we'll take any deal but we want to make sure we
ဒါကဘယ်လိုသဘောတူညီချက်မျိုးကိုမှမယူဘူးလို့ဆိုလိုတာမဟုတ်ပါဘူးဒါပေမဲ့သဘောတူညီချက်ကောင်းကောင်းတစ်ခုရအောင်လုပ်ယူချင်တာပါကျွန်တော်တို့နိုင်ငံလုံခြုံရေးအာဖဂန်ပြည်သူတွေအတွက်အခုဖြစ်ပျက်နေတာတက်ပိုကောင်းတဲ့လမ်းကြောင်းပေါ်ရောက်ဖို့လိုအပ်တဲ့သဘောတူညီချက်မျိုးရအောင်လုပ်ပါ
အခုလိုအမေရိကန်တက်အင်အားရှော့ချဖို့ဖြစ်နေချိန်မှာအမေရိကန်အထက်လွှတ်တော်မှလင်းဆေးဂရေဟမ်ကတော့အာဖဂန်သမ္မတဂန်နီနဲ့တခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးအတွက်တာလီဘန်တွေကယုံကြည်လို့ရတဲ့မိဖက်မဟုတ်ဘူးလို့ဆိုခဲ့ပါတယ်သူက
It needs to be clear that our presence in Afghanistan
ကျွန်တော်တို့တပ်တွေအာဖဂန်မှာဆက်ရှိနေမယ်ဆိုတာသိကြအောင်လုပ်ဖို့လိုပါတယ်ကျွန်တော်တို့ရွေချက်ကပြန်ဆုတ်ဖို့လိုအပ်တဲ့အချိန်ရောက်လာမှသာကျွန်တော်တို့တပ်တွေကိုပြန်ဆုတ်မှာပါ
ပြီးခဲ့တဲ့2019အကုန်ချိန်အထိအမေရိကန်နဲ့တာလီဘန်ကြားသဘောတူညီမှုရအောင်မလုပ်နိုင်ခဲ့ချိန်မှာအမေရိကန်တပ်ရုပ်ရည်ကိုတာလီဘန်နဲ့ငြိမ်းချမ်းရေးရရှိမှုနဲ့ဆက်ချိတ်မထားတော့ဘူးလို့ထရမ့်အစိုးရကကြေညာခဲ့ပြီးတပ်သား4,000ခန့်ကိုမကြာခင်အနာဂတ်မှာပြန်ရုပ်ဖို့ခန့်မှန်းထားကြပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာပါရှင်။အခုထိုင်းနိုင်ငံကပလတ်စတစ်အိတ်ကင်းစင်ရေးဆောင်ရွက်ချက်ကိုပြောပြပါမယ်။ထိုင်းနိုင်ငံမှာပလတ်စတစ်အိတ်သုံးဆွဲမှုပြဿနာကိုတိုက်ဖြတ်တဲ့အနေနဲ့နှစ်သစ်ကစပြီးတစ်ခါသုံးပလတ်စတစ်အိတ်သုံးတာတားမြစ်လိုက်ပါပြီ။သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာတွေကိုကာကွယ်နိုင်ဖို့အဓိကစတိုးဆိုင်ကြီးတွေအပြင် 7-Eleven နဲ့ဆိုင်တွေအတော်များများမှာတစ်ခါသုံးပလတ်စတစ်အိတ်သုံးတာတွေရပ်တန့်လိုက်တာဖြစ်ပြီးလာမယ့်2021ခုနှစ်မှာတော့တနိုင်ငံလုံးမှာလုံးဝရပ်တန့်သွားနိုင်ဖို့ရည်မှန်းထားပါတယ်။အခုလိုတစ်ခါသုံးပလတ်စတစ်အိတ်တွေမသုံးဆွဲဖို့တားမြစ်လိုက်တဲ့အပေါ်မှာထိုင်းနိုင်ငံသားတွေရဲ့အမြင်တွေလည်းအမျိုးမျိုးကွဲပြားနေကြပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးကိုရနိုင်ကပြောပြပေးပါမယ်ရှင
်။ဆန်ကောမှာให้กําลังใจครับ။
ထိုင်းနိုင်ငံကတော့အခု2020ခုနှစ်နှစ်သက်ကစပြီးတော့တကာသုံး plastic 8တွေအသုံးမပြုဖို့စတင်လှုံ့ဆော်လိုက်ပါပြီ။ထိုင်းနိုင်ငံရဲ့အမိုက်ဘုံတွေမှာ plastic 8တွေနဲ့ပြည်နေတာတွေရေမြောင်းပိတ်တာတွေကိုတိုက်ဖြတ်ဖို့အတွက်အခုလို plastic 8အသုံးမပြုဖို့လှုံ့ဆော်မှုကိုစတင်လိုက်တာပါ။အဓိကစတိုးဆိုင်ကြီးတွေအပြင် 7-Eleven လိုနေရာတိုင်းလူလူမှာတွေ့နိုင်တဲ့ဈေးဆိုင်တွေတော်များများမှာ plastic 8တွေအသုံးမပြုဖို့ကိုတားမြစ်လိုက်တာဖြစ်ပါတယ်။ဒေဝသူတွေအနေနဲ့ plastic 8တွေအစားပြန်သုံးလို့ရနိုင်တဲ့8တွေကိုသုံးရမှာဖြစ်ပြီးတော့8ဖို့လဲပေးရမှာဖြစ်ပါတယ်။အသက်63နှစ်အရွယ် Viro Sinchai ကတော့ဒေဝသူတွေကပတ်စံပေးပြီး8ဝယ်ရမယ့်အပေါ်မှာသဘောမကျပဲဖြစ်နေပါတယ
်။
ဖိုင်ผมก็ต้องไปซื้อถ้าที่จะซื้อ5ผมก็ไปซื้อตลาดสดมันมีอยู่แล้วถุงอ่ะ
ကျွန်တော်ကတော့ရက်ွက်ဈေးမှာပဲသွားပြီးဝယ်တော့မယ်။ဘာလို့လဲဆိုတော့သူတို့တွေကပလတ်စတစ်အိတ်နဲ့ထည့်ပေးတယ်လေ
။ထိုင်းဆိုရကတော့2022ခုနှစ်မှာပလတ်စတစ်သုံးဆွဲတာကိုလုံးဝပပျောက်နိုင်ဖို့အတွက်ညှိမှန်းထားပါတယ်။ပလတ်စတစ်သုံးဆွဲမှုတိုက်ဖြတ်ရေးလှုံ့ရှားမှုကိုဈေးလိတ်အရက်နဲ့အကြမ်းဖက်ရာဇဝတ်မှုတိုက်ဖြတ်ရေးလှုံ့ရှားမှုတွေလိုပဲထိုင်းအာဏာပိုင်တွေဘက်ကစတင်လှုံ့ဆော်လာနေပါတယ်။ ဒါမဲ့လည်း plus 3ဆွဲသူတွေဈေးဝယ်သူတွေကိုတော့အချိန်ပေးဖို့လိုတယ်လို့ထိုင်းစီးပွားရေးလုပ်ငန်းရှင် Youth Focus Up ကပြောပါတယ
် you have to keep the consumers or the plastic user time
ဈေးဝယ်တဲ့သူတွေ plastic သုံးဆွဲတဲ့သူတွေအားလုံးကိုအချိန်ပေးဖို့တော့လိုပါတယ်တစ်လားနှစ်လားအတွင်းတော့ပြောင်းလဲလို့ရနိုင်မှာမဟုတ်ပါဘူးအချိန်တော့ယူရမှာပေါ့ဒါမဲ့တဖြည်းဖြည်းတော့ကြောက်သွားမှာပါ
ဒါပြင်စတိုးဆိုင်ဝန်ထမ်းတဦးဖြစ်တဲ့ဖရိယာကလည်း plastic လုံးဝအသုံးမပြုဖို့ဆိုတာကတော့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ
် it's not going to be easy for everyone right now people will be upset that
လူတိုင်းအတွက်တော့လွယ်မှာမဟုတ်ပါဘူးအခုလောလောဆယ်မှာတော့လူတွေအနေနဲ့စိတ်ပျက်တာတွေရှိနိုင်ပါတယ်ဒါပေမဲ့တဖြည်းဖြည်းတော့ပြောင်းလဲသွားကြမှာပါ
အခုလိုမျိုး plastic 8 day မသုံးကြဖို့ဈေးဆိုင်တွေဘက်ကလှုပ်လိုက်တာဟာကောင်းမွန်တဲ့ခြေလှမ်းဖြစ်ပေမဲ့plastic ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်တော့လုံလောက်မှုမရှိဘူးလို့ Greenpeace သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့က Bimoro Group ကပြောပါတယ်ထိုင်းနိုင်ငံမှာ plastic နဲ့ကုန်ပစ္စည်းထုတ်ပို့တာတွေဆက်လုံနေအောင်မှာဖြစ်ပြီးတော့အမိုက်စွန့်ပစ်မှုကိုစီမံခန့်ခွဲတဲ့နေရာမှာလည်းကောင်းမွန်တဲ့မူဝါဒမရှိဘူးလို့သူမကပြောပါတယ်ဒါပြင်ပြန်အသုံးပြုနိုင်တဲ့အိတ်တွေကလည်းဓာတ်ပစ္စည်းတွေပါဝင်တဲ့ micro plastic တွေနဲ့လုံထားတာကြောင့်ဒါကလည်းနောက်ပြဿနာတစ်ခုဖြစ်လာနိုင်တယ်လို့ဆိုပါတယ်ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာပင်လယ်သမုဒ္ဒရာတွေကိုအမိုက်စွန့်ပစ်မှုစက်ထမမြောက်အများဆုံးနိုင်ငံဖြစ်တယ်လို့ထိုင်းသဘာဝတရားစာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးကပြောပါတယ်။ကမ္ဘာမှာအသုံးပြုနေတဲ့ plastic အမိုက်တွေရဲ့80ရာခိုင်နှုန်းလောက်ကပင်လယ်သမုဒ္ဒရာထဲမှာအမိုက်ဖြစ်နေစွန့်ပစ်လိုက်တာဖြစ်တယ်လို့ဥရောပကော်မရှင်ကတော့ခန့်မှန်းပါတယ်။ဒီလိုစွန့်ပစ်လိုက်တဲ့အမိုက်တွေကြောင့်ပင်လယ်လိပ်တွေ၊ဖြန်းတွေ၊ငါးတွေ၊ဝေလံငါးတွေ၊ခရုတွေနဲ့ပင်လယ်ထဲမှာနေတဲ့ငှက်တွေလည်းသေဆုံးကြတာဖြစ်ပါတယ်။မာလာဝီနိုင်ငံကတော့2015ခုနှစ်ကစပြီးတော့တစ်ခါသုံး plastic ထုတ်လုပ်မှုတွေကိုတားမြစ်ပိတ်ပင်လိုက်သလိုပြည်ပကနေလည်းမတင်သွင်းရဘူးဆိုပြီးတော့တားမြစ်ထားပါတယ်။ဒါပြင်ဆလိုဗာကီးယားနိုင်ငံကလည်းအခုနှစ်ကစတင်ပြီးတော့တစ်ခါသုံး plastic သုံးဆွဲမှုတွေကိုတားမြစ်ကြောင်းပြီးခဲ့တဲ့နိုဝင်ဘာလမှာကြေညာခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။အီရန်နိုင်ငံမှာအမေရိကန်ရဲ့ဝေထိန် drone နဲ့တိုက်ခိုက်မှုအတွင်းမှာအီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလီမာနီတေဆုံးခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတွေကတစ်ဖက်နဲ့တစ်ဖက်ပြန်လည်ချင်းချောက်လိုက်ပါတယ်။ဆူလီမာနီကိုအချင်းတော်ကြကလေးကတုတ်တင်မှုရှိခဲ့တာဖြစ်ပြီးတော့အီရန်အနေနဲ့အမေရိကန်ကိုပြစ်မှတ်ထားတာဒီဆက်လုံနေမယ်ဆိုရင်တိုက်ခိုက်မှုအန္တရာယ်နဲ့ပို့ပြီးတော့ရင်ဆိုင်လာရဖို့ရှိတယ်ဆိုပြီးတော့သမ္မတထရမ့်ကမနေ့စနေနေ့မှာတရားဝင်သတိပေးလိုက်ပါတယ်။ဒါပြင်အီရန်နေနဲ့အမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်လာခဲ့မယ်ဆိုရင်အီရန်ရဲ့နောက်ထပ်နေရာ52နေရာကိုလည်းအလင်းမြန်ပြင်းပြထန်ထန်တိုက်ခိုက်သွားမှာဖြစ်တဲ့ဆိုပြီးတော့ Twitter ကနေပြောထားပါတယ်အီရန်နိုင်ငံရဲ့အုပ်ချုပ်ဘာသာရေးကောင်းဆောင်ကြီးအယာတိုလာခါမေနီကတော့ဆိုလီမာနီတေဆုံးသွားတဲ့ပုံမှာပြင်းပြထန်ထန်တုံ့ပြန်သွားမယ်လို့သတိပေးထားပါတယ်အီရန်နိုင်ငံမြို့တော်ဘက်ဒတ်မှာဒီတောက်ကြနေကအမေရိကန်ရဲ့တိုက်ခိုက်မှုတွေမှာတေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆိုလီမာနီရဲ့ရုပ်အလောင်းဟာအီရန်နိုင်ငံကိုဒီကနေ့မှာပြန်ရောက်လာပြီဖြစ်ပါတယ်ဆိုလီမာနီတေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံအနောက်တောင်ပိုင်းကအာဗတ်မြို့မှာတော့လူတွေထောင်တဲ့ချီလမ်းပေါ်ထွက်ခဲ့ပြီးတော့ဝမ်းနည်းပူဆွေးကြောင်းပြသခဲ့ကြပါတယ်ဒီထဲမှာတော့အီရတ်ဝန်ကြီးချုပ်အဒယ်အဗ်ဒူမာဒီလည်းပါဝင်ပြီးတော့အတော်များများကတော့အမေရိကန်ကြားဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ဩစတြေးလျနိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တည်ဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦတစ်လုံးပြိုကျခဲ့တာကြောင့်လူ24ယောက်တည်ဆုံးပြီးတော့23ဦးတန်ရာရသွားခဲ့ပါတယ်။ပျက်စီးပုံတွေကြားထဲမှာတချို့ပိတ်မိနေတုန်းပဲလို့ကမ္ဘောဒီးယားအာဏာပိုင်တွေကပြောလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America,
Washington. Thank you.